ခဲ့တဲ့ရေပိုင်းကပြည်တွင်းလေကြောင်းလိုင်းနှစ်ခုဖြစ်တဲ့ Air Bagan နဲ့ Apex လေကြောင်းနှစ်ခုရဲ့လေကြောင်းလိုင်းတည်ထောင်ပြန်ထမ်းခွင့်လိုင်စင် Air Operator Certificates AOC ကိုလေကြောင်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနကတရားဝင်ရုပ်သိမ်းတဲ့အကြောင်းသတင်းထုတ်ပြန်ပါတယ်။နိုင်ငံစီးပွားရေးကြဆင်းနေပါတယ်ဆိုပြီးဝေဖန်နေကြတဲ့အချိန်အဲ့ဒီသတင်းထွက်ပေါ်လာတော့ဒါဟာစီးပွားရေးကြဆင်းမှုရဲ့ပြရုပ်အဖြစ်အတိတ်ပဲဖွင့်ကြပြန်ပါတယ်။အလားတူပဲ FMI လေကြောင်းကလည်းလေရင်ပြန်တမ်းပြည့်စွဲမှုကိုယာယီရပ်ဆိုင်ထားမယ်လို့ကြေညာလိုက်တဲ့အခါမှာလေကြောင်းပြည့်စွဲမှုလုပ်ငန်းဘလူပြဿနာတွေပေါ်နေပြီလဲဆိုတော့မိကွန်းထုတ်เสียရတွေဖြစ်လာပြန်ပါတယ်ဒါပေမဲ့အဖြစ်ပြက်တွေကိုပြန်ပြီးစမ်းစစ်ကြည့်မယ်ဆိုရင်လေကြောင်းလိုင်းတွေရန်နာသွားတဲ့အကြောင်းမှာတစ်ခုနဲ့တစ်ခုမတူညီတဲ့အကြောင်းတရားတွေရှိနေပြီးပြဿနာချင်းကလည်းမတူညီကြပါဘူးဥပမာနာမည်ကျော်တထေးကြီးဥတေစာပိုင်လေကြောင်းလိုင်းဆိုရင်2004ခုနှစ်ကတည်းကစတင်တည်ထောင်ခဲ့တာဖြစ်ပြီးအဲ့ဒီချိန်ကဥတေစာရဲ့ထူးကုမ္ပဏီစီးပွားရေးကကောင်းစစ်အာဏာရှင်တွေရဲ့ထူးအခွင့်အရေးပေးတာခံရပြီးဖုံးမိနေလာတောက်ပနေတဲ့အချိန်မှာပြောရမယ်ဆိုရင်ပြည်တွင်းမှာပြိုင်ပွဲမရှိချမ်းသာလာခဲ့ပြီးတဲ့နောက်ရင်းနှီးမြှုပ်နှံမှုနဲ့ချမ်းသာမှုကိုမြန်မာနိုင်ငံအပြင်ဘက်ကိုဆန့်ထုတ်ခြင်းနဲ့ဇောနဲ့အဲပကံကိုတည်ထောင်ခဲ့တာပါလေရင်တွေကိုကိုယ်ပိုင်အဖြစ်ဝယ်ယူခဲ့ပြီးပြည်တွင်းမှာသာမကပြည်ပနိုင်ငံအထိပြေးဆွဲဖို့ရည်ရွယ်ခဲ့ပြီးတကယ်လည်းပြေးဆွဲခဲ့ပါတယ်အဲ့ဒီအချိန်ကစဥတီစာနဲ့သူ့ရဲ့အဲပကံပြဿနာကြုံရတာကတော့အမေရိကန်အပါအဝင်အနောက်နိုင်ငံတွေရဲ့အရေးယူတန်းခတ်ပိတ်ဆို့မှုပါတခါပိတ်ဆို့မှုကြောင့်သူ့ရဲ့လင်းရင်တွေအတွက်အပိုပစ္စည်းတွေဝယ်ယူရမှာပြုပြင်ထိန်းသိမ်းမှုလုပ်ရမှာကြီးမားတဲ့အခက်အခဲတွေပေါ်ခဲ့တယ်လို့ဥတီစာကိုယ်တိုင်ပြောပြပါတယ်။နောက်ပြဿနာတစ်ခုကတော့ပြည်ပနိုင်ငံတွေကိုချိတ်ဆက်ပြေးဆွဲမယ်ဆိုရင်အဲ့ဒီနိုင်ငံတွေဘက်ကဝင်လာမဲ့နိုင်ငံသားငွေတွေကိုလည်းလွှဲပြောင်းရယူရပါ။အဲ့ဒီပြဿနာကြောင့်နောက်ပိုင်းပြည်ပဒီစဉ်ပြေးဆွဲမှုတွေကိုရပ်ဆိုင်းလိုက်ပြီးပြည်တွင်းခီးစဉ်တွေလောက်ကိုပဲပြေးဆွဲနိုင်ပါလို့ရတယ်။ပြည်တွင်းခီးစဉ်ပြေးဆွဲတော့လေနိုင်ငံသားတွေရဲ့လေကြောင်းလိုင်းရွေးချယ်မှုကြောင့်ခီးတဲ့အရာနဲ့တာလင်းရင်ပြုပြင်ထိန်းသိမ်းရင်းမှာအားနည်းချက်များခဲ့လို့မတော်တဆမှုတွေနဲ့ကြုံခဲ့ရပြီးလေကြောင်းလိုင်းကုန်သတင်းကျဆင်းတာစတဲ့ပြဿနာအမျိုးမျိုးကြုံခဲ့ရပါတယ်။နောက်ဆုံးလေကြောင်းလိုင်းတစ်ခုလုံးဖြတ်သိမ်းရပ်ဆန်းလိုက်ရတဲ့အခြေအနေဆက်ရောက်သွားပါတော့တယ်။ဒါပေမဲ့အခြားသောလေကြောင်းလိုင်းတွေအခက်အခဲကြုံတာစီးပွားရေးရတွက်ချေမကိုက်တာစတဲ့အချက်တွေကတော့ဥတည်စားကြုံရတဲ့ပြဿနာမျိုးနဲ့မတူပါဘူး။အခုတစ်ပတ်လေကြောင်းလိုင်းတွေတွက်ချေမကဲရတဲ့အကြောင်းလေ့လာတင်ပြသွားပါမယ်တကယ်တော့ Air Bagan ရော Apex Airline မှာလုပ်ငန်းရနာထားတာအတော်ကြပါပြီဒါပေမဲ့အစိုးရကသူတို့ရဲ့လေကြောင်းလိုင်းတည်ထောင်ပြန်ပန်းခွင့် license Air Operator Certificates AOC ကိုမရုပ်သိမ်းမဲ့ထားရကနေနောက်ပိုင်းလေရင်လဲတစ်စီးမှမရှိလေကြောင်းလိုင်းလဲပြည့်စွဲမှုမလုပ်တာအတော်လေးကြာလာတဲ့အနေထားရောက်မှသာ license ကိုရုပ်သိမ်းလိုက်တာပါ FMI ဆိုရင် license ကိုကင်ထားပါသေးတယ်မြန်မာနိုင်ငံမှာလေကြောင်းလိုင်းစုစုပေါင်း7ခုရှိရမှာတရားဝင်အားဖြင့်3ခုကရပ်ဆိုင်းလိုက်ပြီလို့ကြေညာခဲ့တဲ့အတွက်7ခုတောင်ကျန်ပါသေးတယ်အဲ့ဒါတွေကတော့ Air Cambodia Air Mandalay Asian Wing Airways, Golden Myanmar Airlines, Man Yanabong Airline, Myanmar National Airline, Myanmar Airways International, Yangon Airways တွေပဲဖြစ်ကြပါတယ်။အဲဒီထဲမှာအစိုးရပိုင်းမြန်မာ National Airway တခုပဲထူထူမမရှိပြီးပုဂ္ဂလိကတွေထဲမှာတော့ Air Cambodia လောက်ပဲအခြေအနေကောင်းတယ်လို့ဆိုကြပါတယ်။မြန်မာနိုင်ငံကလေကြောင်းလိုင်းတွေအခုလိုတွက်ချေမကိုက်ဖြစ်ရတဲ့အကြောင်းကတော့လေကြောင်းလိုင်းအရေးအတွက်အလွန်များနေတာပြည်တွင်းလေကြောင်းခီးသွားလာရေးအတွက်အဓိကဖောက်သည်တွေဖြစ်တဲ့နိုင်ငံသားဝင်ရောက်မှုနှဲပါတာပြည်တွင်းလေရင်ကဈေးကြီးလို့အသုံးပြုသူထိုက်တင်တဲ့လောက်များပြားမလာတာလေရင်စီကအပါဝင်ဈေးစကားတွေကြီးမြင့်တာစတဲ့ပြဿနာတွေကြောင့်ဖြစ်ပါတယ်မြန်မာစီးပွားရေးကိုဝေဖန်သုံးသပ်သူတွေကမြန်မာထက်နိုင်ငံသားခီးတဲ့စေစားမကများတဲ့စီးပွားရေးအဆအများကြီးကြီးတဲ့ထိုင်းနိုင်ငံမှာတော့လေကြောင်းလိုင်းတွေကိုအဲ့လောက်ခွင့်ပြုထားတာမရှိတဲ့အခြေအနေကိုထောက်ပြကြပါတယ်မြန်မာနိုင်ငံမှာတော့လေကြောင်းလိုင်းထူထောင်ဖို့ငွေကြေးအင်အားနေပယ်ကျွမ်းကျင်မှုတိတ်မရှိတဲ့တထေးကြီးတွေနဲ့စစ်ဘိုလ်ကျော်ဟောင်းတွေလျှောက်ထားသမျှလေကြောင်းလိုင်းတည်ထောင်ခွင့်ချထားပေးခဲ့တဲ့အတွက်အရေးအတွက်တွေများပြီးပြိုင်ဆိုင်မှုပြင်းထန်တဲ့အနေအထားရောက်သွားစေခဲ့ပါတယ်။လေကြောင်းလိုင်းအများစုကလည်းဂျက်လေရွေနဲ့ထက် ATR 72လို့ကြီးတဲ့နည်းနည်းပဲစတဲ့ပန်ကာတက်လေယာဉ်တွေကိုပဲဝယ်ယူအသုံးပြုနိုင်ကြတာလေယာဉ်အများစုကိုနိုင်ငံသားကနေငှားပြီးပြေးဆွဲတာခီးစဉ်ကိုကိုသွားလိုတဲ့လေစိမ့်နဲ့ပဲပြေးဆွဲတယ်ဆိုတာမျိုးတဲ့ဘတ်စကားပြေးဆွဲတယ်လို့ကျွန်းပတ်ပြေးဆွဲတာမျိုးကိုလည်းစ စီးပွားရေးအရတွက်ချေမကိုက်တဲ့အခြေအနေဖြစ်ပေါ်စေပါတယ်။ကျွန်းပတ်ပြီးဆွဲတယ်ဆိုတာဥပမာမုံရွာကနေရန်ကုန်ရောက်ဖို့လင်းရာမုံရွာဟိုမလင်းဟဲဟိုပကံညောင်ဦးမန္တလေးရန်ကုန်ပတ်ပြီးပြေးဆွဲတာမျိုးပါ။ဈေးကွက်သေးသေးလေးကိုကုမ္ပဏီအများကြီးအပြိုင်ပြေးဆွဲဈေးစကားကကြီးတော့အလုံးနီးပါးတွက်ချေမကိုက်ဖြစ်ကုန်ကြတဲ့ပြဿနာပါ။အဲ့ဒါလို့ဖြစ်လို့ခီးတယ်ရောတက်တာလားဆိုတာမေးစရာရှိပါတယ်။မြန်မာနိုင်ငံပြည်တွင်းလေရင်စီးကဟာအိန္ဒိယနိုင်ငံတွေကပြည်တွင်းလေရင်စီးကတဲ့အများကြီးဈေးကြီးပါတယ်။နိုင်ငံသားတွေကိုဒေါ်လာနဲ့ယူတော့ပိုးပြီးဈေးကြီးပါတယ်။ဒါကလည်းခီးတယ်တွေလေကြောင်းလိုင်းကိုတိတ်ပြီးအသုံးမပြုတဲ့အခြေအနေဖြစ်ပေါ်စေပြီးလေကြောင်းလိုင်းတွေအပေါ်ပြန်ပြီးအကျိုးသက်ရောက်မှုရှိစေတာဖြစ်ပါတယ်ဘလို့ပဲဖြစ်ဖြစ် NLD အစိုးရလက်ထက်မှာတော့နောက်ထပ်လေကြောင်းပြေးဆွဲမှုလိုင်စင်ချပေးတာမတွေ့ကြရတော့ပါဘူးလက်ရှိမှာလေကြောင်းလိုင်းတချို့ရန်နာဖို့ရှိနေပါသေးတယ်လေကြောင်းလိုင်းတွေပူပေါင်းပြီးတင့်တော်တဲ့အရေးအတွက်နဲ့ပြေးဆွဲပြိုင်ဆိုင်ကြတဲ့အချိန်နိုင်ငံသားခီးတယ်ဝင်ရောက်မှုများလာတဲ့အချိန်ကုန်ကြမ်းစည်းလျှော့ချနိုင်ပြီးလေရင်စီးကတွေဈေးချနိုင်တဲ့အချိန်ရောက်မှသာမြမလေကြောင်းစီးပွားရေးဥမော့လာနိုင်မယ်ဖြစ်ကြောင်းပါ